ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တက်မတော်နယ်မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့တိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေပါတယ်။ဒီတိုက်ပွဲတွေကြောင့်ဒုက္ခသည်ထောင်နဲ့ချီဘေးလွရာကိုတိမ်းရှောင်နေကြရသလိုကုန်စည်စည်းစင်းမှုတွေမှာလည်းထိခိုက်မှုတွေနဲ့ကြုံနေရတာပါ။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့နဲ့တပ်မတော်ကြားရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာဒီနေ့တောက်ကြနေမှာတော့တိုက်ပွဲတွေပြင်းထန်ခဲ့ကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ရခိုင်လက်နက်ကိုင် AA ကပြောပါတယ်။နေရာ9နေရာလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးကုတ်ခိုင်မြို့နယ်အတွင်းမှာတော့တိုက်ပွဲတွေပြင်းထန်လာခဲ့ကြောင်း AA အဖွဲ့ရဲ့ပြန်ကြားရေးတောင်အခမ်းခိုင်သူခါကပြောပါတယ်။
ဒီမနေ့၄နာရီ30ခန်းနဲ့9နာရီအထိပေါ့နော်အဲ့ဒီမှာလဲတဲကွေးဟိုဖြစ်တာရှော့ဒီမြို့နယ်ခြေကကောင်းခန်းရွာအနီးမှာဒီခလာ140နဲ့ဒီမြောက်ပိုင်းမှာမိတ်ညောင်းပြီးအဲ့မှာတဲကွေးဖြစ်တာနောက်ပြီးတော့ဒီမနေ့ချင်းတန်းနဲ့7နာရီ40ပြီပေါ့နော်အဲ့ဒီမှာနေရာနှစ်ခုလောက်မှာဒီတဲကွေးဖြစ်တာရှိတယ်ဆိုတော့ခြုံပြီးတော့ပြောမယ်ဆိုတော့ဒီမနေ့ကဒီဥစ္စာပေါ့ August 22ရက်ဒီရှမ်းမြောက်မှာဖြစ်တဲ့တိုက်ပွဲဖြစ်စဉ်တွေတစ်ချောင်းလုံးမှာဗမာစစ်တပ်ကနေပြီးတော့9ဦးကြာဆုံးပြီးတော့2ဦးဒဏ်ရာရတာရှိတယ်။ဆိုတော့ဒီကျွန်တော်တို့မြောက်ပိုင်းမှာအမေတက်ကတော့ဟိုဥစ္စာပေါ့ဒီဒဏ်ရာရတဲ့သူအနေနဲ့အင်းရှိတယ်။ဒီလောက်ပါပဲ။ဟိုကြာဆုံးတာတော့မရှိဘူး
။AA အဖွဲ့ကပြောဆိုရတဲ့အထဲမှာထိခိုက်ပျက်စီးမှုကိန်းဂဏန်းတွေနဲ့ပတ်သက်ပြီးတော့တရားအတည်ပြုလို့တော့မရပါဘူး။ဒီမတိုင်ခင်တရက်မှာလဲရှမ်းမြောက်ပိုင်းနတ်ခတ်မြို့လွယ်လောင်းကျေးရွာနဲ့ကောင်းဝိုင်းကျေးရွာကြားမှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။ကုတ်ခိုင်တဝိုက်မှာတော့တပ်မတော်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့စစ်ကြောင်းနဲ့တိုက်ပွဲဖြစ်နေပြီးတန်ကြက်ကရင်းနေနဲ့ပြစ်ခတ်တာလည်းရှိရလို့တိုင်းသားလက်နက်ကိုင်အဖွဲ့တွေကပြောပါတယ်။တပ်မတော်သတင်းမှန်ပြန်ကြားရေးဥက္ကဋ္ဌဘိုးချုပ်စိုးနိုင်ဦးကတော့ဒီနေ့နေပြီးတော့တပ်မတော်စစ်သမိုင်းပြတိုက်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှမ်းမြောက်တိုက်ပွဲရည်နဲ့ပတ်သက်လို့မီဒီယာတွေကိုအခုလိုပြောဆိုခဲ့ပါတယ်
။ဒီကတော့ကျွန်တော်တို့တပ်မတော်အနေနဲ့ဒီနိုင်ငံရေးရှင်းလင်းပွဲတွေလုပ်ဖို့အတွက်အပြည့်ရပြီးသား။ညီညာရေးရှင်းလင်းပွဲတက်ခံပြီးသား။အဲဒါကြောင့်မလို့ဟုတ်လားဒီညီညာရေးဆောင်ရွက်မယ်ဆိုကျွန်တော်တပ်မတော်မူဝါဒဖြစ်တယ်။ဒါကြောင့်ညီညာရေးနဲ့ပတ်သက်တဲ့တပ်မတော်ညီညာရေးဆက်ဆုံးပါ
တိုက်ပွဲရည်အပြင်းထန်ကြုံနေရတဲ့ကွက်ခိုင်မြို့နယ်မှာတော့ဘေးလွရာကိုတိမ်းရှောင်နေရပြီးယာယီစစ်ဆောင်စခန်၈ခုမှာဆိုရင်လေလူဦးရေတဖြည်းဖြည်းတိုးလာနေပါတယ်။အဲ့ဒီအထက်ကတချို့ဆိုရင်ယာသီတုတ်ကွေးနဲ့ဝမ်းယောဂါလိုပြင်းထန်ယောဂါတွေဖြစ်ပွားနေရလို့လဲကွက်ခိုင်မြို့အရေးပေါ်ကယ်ဆယ်ရေးကွန်ရက်ပြန်ကြားရေးတောင်းအခမ်းဆီယာမမိုင်းမိုင်းက VOA ကိုပြောပါတယ်
။တရင်နေအရဆိုရင်တော့တထောင်ကျော်နေပြီ။စီမျိုးသားချင်းအိမ်ဒီမှာသွားနေတဲ့ဟာကြီးပါပေါင်းမယ်ဆိုရင်တော့2000နီးပါးတော့ရှိပြီပေါ့။မွေးကျင်းစရက်20လောက်ရှိတယ်တလားလောက်ရှိတယ်ကလေးကြီးချင်းလေးဟိုအများကြီးတွေ့ရတယ်ပြီးရင်အခုချိန်မှာရာသီတုတ်ကွေးတွေလည်းအများကြီးဖြစ်နေတဲ့အတွက်ကြောင့်မို့ချမ်းသာတဲ့သူတွေလည်းတွေ့ရတယ်သူကကျမရေးဘူးတူတန်းနဲ့တော့ဒီကိုပူတာလောက်ပဲသူတို့ထင်နေကြရပေါ့နော်အပြီးရင်ကျမတို့ကြားတာကတော့ဒီမန်ပိန်စစ်ဆောင်စခန်းကလူတွေကဝင်းချောကြရလို့ကြားထားတာရှိတယ်ဒါပေမဲ့ကျမအဲ့ဒီမှာဒီနေ့သွားမလို့ဆိုဟိုအခြေအနေကနောက်ကြတော့မြက်ချမှာသွားမလို့ကျမတို့ဟိုအစီအစဉ်ထားလိုက်ရှိတယ်
ကလေးနဲ့မိခင်တက်ကြီးရွယ်ဦးတွေအများဆုံးစစ်ဆောင်စခန်းကိုရောက်လာကြတာပါ။ကျမကြီးဝန်ထမ်းတွေစီစဉ်ထားပေမဲ့လည်းလိုအပ်ချက်တွေကများတယ်လို့ဆီယမမိုင်းမိုင်းကပြောပါရယ်။ပရာဟိတာအဖွဲ့ကစံကိုအဓိကလူနေရာဖြစ်ပြီးနောင်ချိုဘက်မှာစံပြက်နေလို့အကူအညီတောင်းထားတဲ့သူတွေလည်းရှိရလို့ပြောပါရယ်။မော်ဟန်ဘက်မှာတော့လက်နက်ကြီးပစ်ခတ်တာတွေရှိနေပြီးရွာသားတွေထွက်မပြေးနိုင်ပဲပိတ်မိနေရလို့သတင်းရပါရယ်။ကျောင်းတွေကိုလည်းနားလည်မှုတွေနဲ့ခိတပိတ်ထားရတာပါ။အခုဆိုရင်တရုတ်မြန်မာကြားအဓိကကြားရဲ့ကုန်သွယ်ရေးလမ်းကြောင်းကိုပိတ်ထားရတာ၈ရက်လောက်ရှိပါပြီ။မိုင်းခွဲခံထားရတဲ့ကုန်သွင်းတရားကိုလည်းဘေးလီတရားနဲ့အစားထိုးထားပေမဲ့ကုတ်ခိုင်နဲ့မူဆယ်ကြားတိုက်ပွဲတွေရှိနေလို့ဖျက်သွားလို့မရသေးပါဘူး။TNL နဲ့ပူပေါင်းမဟာမိတ်အဖွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင် AA ကိုကန့်အဖွဲ့ MNDAA တို့ကဒီလ15ရက်ပြင်ဦးလွင်တပ်မတော်နီးပညာတက္ကသိုလ်နဲ့နေရ၅ခုကိုတစ်ချိန်တည်းမှာတိုက်ခိုက်ခဲ့ပြီးအဲ့ဒီနောက်ရှမ်းမြောက်မှာတိုက်ပွဲတွေပြန်ဖြစ်လာတာပါ။ဒီလ20ရက်မှာဒီမဟာမိတ်အဖွဲ့တွေပါဝင် FPNCC လို့ခေါ်တဲ့မြောက်ပိုင်းအဖွဲ့တွေကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ် Mr. Sun Kyo-shan ကခေါ်တွေ့ပြီးတိုက်ပွဲရည်ရပ်ဖို့သတိပေးခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။စီရေးတင်မမှုတွေနဲ့ပတ်သက်လို့မနေ့ကဩဂုတ်လ22ရက်ကလည်းတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်တန်မတ် Mr. Chen Hai တို့နေပြည်တော်မှာဆွေးနွေးခဲ့ကြပြီးတရုတ်တန်မတ်ကတိုက်ခိုက်မှုတွေကိုကန့်ကွက်ကြောင်းပြောဆိုခဲ့ကြောင်းလည်းကာဝေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။